သမီးလေးကျေးရွာဒေါ်ကာလီကျေးရွာနဲ့အင်မတီကျေးရွာကဒုက္ခသည်တွေကို DKBA ကနေရာခြားနာပေးဖို့ခေါ်ယူခဲ့တဲ့အခြေအနေကိုသိပြရစေရှင်
။သူမဲ့ကားကြတော့ဆက်နေပင်၄စီ၅စီနဲ့တော့အစီအစဉ်ထားတော့ဗျာ။လူက300ဝန်းကျင်လောက်ရှိတယ်ဗျာ။သူတို့ဆင်းရင်အရဆိုလို့ရှင်
။အဲ့ဒီမှာရှိတဲ့ရွာသားတွေအကုန်လိုက်ကြလားရှင်
။သူတို့ဆင်းရင်ပြည်တယ်အဲ့လိုပဲဆိုတော့တချို့ကြတော့လေရှင်မျိုးသားချင်းနဲ့နီးစပ်တဲ့နေရာမှာနေတာရှိတယ်လေဟုတ်ပါဗျာ။အကုန်မလိုက်ဘူးထင်တယ်ဗျာ။300ဆွဆွနဲ့ကျွန်တော်ပြောရပုံစံနော်
။သူတို့တွေကိုဘယ်နေရာမှာနေရာခြားနာပေးဖို့အစီအစဉ်ထားပါသလဲရှင်
။ကျွန်တော်ဒီနေစပ်ပေါ်ဒီတောင်ရင်ချောင်းနေစပ်အဲ့မှာမြောက်ဒီခဲမှာဟိုကြောက်ခဲဆိုတဲ့ရွာမှာလေအဲ့ဒီရွာကလည်းဟိုပြောမှဆိုလို့ချင်းရက်တီစီကနေတီစီကလာပြီးတော့ဟိုရွာလေးတရွာတီဆောက်ရတဲ့ရွာဖြစ်တယ်လေဒီသက်ကမွေးရမြေချက်မြုပ်ဆိုလို့ကလေးတွေပဲဒီဆယ်နှစ်အောက်တွေပဲအဲ့ဒါရွာကဖြစ်တော့တန်တဲ့လူရှိတော့အကုန်လုံးဒီရက်ဝေးနေဝေးရပဲလေနေရတယ်လေအဲ့ဒါကြောင့်အဲ့ဒီမှာဟိုနေရာချမယ်လို့ဆုံးဖြတ်ရတော့
နေအိမ်တွေဆောက်လုပ်နေထိုင်ဖို့အတွက်ကဘယ်လိုစီစဉ်ပေးသွားမှာလဲရှင
်ဟုတ်တာတော့ကျွန်တော်တို့ကဘယ် project မို့သူတို့ကိုယ်တိုင်ပဲဆောက်မယ်တဲ့သူတို့စစ်ဝါးတွေခုတ်ဖို့အတွက်ကျွန်တော်တို့အဲ့ဒီမှာနေရာပြတ်မယ်သူတို့ခုတ်ပြီးသူတို့ဆောက်ဖို့ကသူတို့ကျွန်တော်ပို့ပေးမယ်လေအဲ့လိုသူတို့နေမဲ့နေရာကြတော့ဒီ40 60ပေါ့မှန်တာနော
်သူတို့တွေရဲ့ဆောက်ဖို့နေရာအတွက်အလုတ်ကင်ဘယ်လိုစီစဉ်ပေးသွားမယ်ဆိုတာသိပြရစေရှင
်လုတ်ကင်စားတော့ကအဲ့ဒီရက်မှာဆိုရင်ကြောင်းကြံတို့ပဲကြံတို့လေအဲ့မှာလုတ်စားပေါ့သူအနေငယ်လောပါဆိုင်တဲ့ဒီနေ့စားလဲလုတ်ပေါ့ဗျာကိုယ်ပိုင်လုတ်ဘွက်ဒီနေ့ကသူတို့လုတ်မမီတော့ဘူးဒီနေ့ကိုယ်ပိုင်ခြံလုတ်ပဲဆိုတာဒီချိန်ဆိုရင်ဒီကြောင်းကြံတို့များနှားပြီးကုန်ပြီလေဟိုအစ်စ်ခုတ်ထွင်မို့လဲမမီတော့ဘူးဒီချိန်ကနေ့စားလုတ်မယ်ဆိုသူတို့ဒီပကူးဒီစားမှာလုတ်ရနေစံတော့စားတော့ဒီမှာသူတယောက်150 150ရတယ်လေနိုင်ငံတော့မြန်မာနိုင်ငံပဲသူများသုံးတော့ဘတ်ပဲသုံးမယ်လေ
ဒီနေ့မှာသွားခေါ်ရဆိုတော့လေလဲကူကနေပဲအချိန်တော့ဆောက်ထွက်ဖြစ်မလဲရှင
်ကားဒီညာထိုးပြီးမယ်သူတို့ပြည့်စည်ပြင်မယ်မနေ့ဖန်အစိုးရထွက်မယ်လို့အဲ့လိုချိန်ရလေနေလည်းတိတ်မပူအောင်ဒီကော့ကလေးကောင်းမှုမှာညနေစာပြန်စားမှာပေါ့သူတို့မြင်ဆက်မယ်ဆက်မမြင်အဲ့ဒါမှကျွန်တော်တို့ဒီတင်ဒုံနဲ့သူတို့အက်ခံအောင်မယ်နော်ကျွန်တော်ရိုးရကန်းတယ်ပေါ့သူတို့အက်ခံဖို့ရှိနေတာရှင
်ရွာသားတွေကိုအဲ့ဒီလိုခေါ်တော့လေအစိုးရဖွဲ့စည်းတွေနဲ့ချိတ်ဆက်ဆောင်ရွက်ရတာမျိုးရောရှိပါသလားရှင
်အခုတော့ကျွန်တော်မချိတ်ဆက်ရဘူးဟိုရင်ဒီခါကျွန်တော်တို့တော့တွေ့တော့နာကျွန်တော်ဖိတ်တယ်ရှိတယ်ချိတ်တဲ့လူကလည်းဖုန်းနဲ့ပြန်ခေါ်မင်းကကျွန်တော်ပြန်ခေါ်နေပြီမယ်ဆိုဘာမှလည်းမပြောဘူးအခုကြီးစီနေပြီမယ်ဆိုပြီးတော့ကျွန်တော်စီလည်းဘာမှပြောဘူးအဲကျွန်တော်လည်းဖုန်းခေါ်လို့မရတော့
အခုလိုဖြစ်ကြပေးတဲ့အတွက်ဗိုလ်မှူးကြီးစောစန်းအောင်ကိုကျေးဇူးတင်ပါတယ်ရှင်